တော်တော်ကောက်ဝဲဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းမနေ့ကတွားရောက်တဲ့တရုတ်နိုင်ငံခီးစဉ်ဟာရခိုင်ရေးနဲ့ပတ်သက်လို့တရုတ်ရဲ့ထောက်ခံအားပေးမှုကိုရယူဖို့ဖြစ်တယ်လို့စစ်ရေးနိုင်ငံရေးလေ့လာသူတွေကသုံးသပ်ကြပါတယ်။ရခိုင်ရေးမှာစစ်တပ်ကအဓိကတာဝန်ရှိတယ်ဆိုပြီးနိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေထွက်ပေါ်နေချိန်မှာဗိုလ်ချုပ်မူကြီးမေအောင်လိုင်းတရုတ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။သူရဲ့ခီးစဉ်အတွင်းမြန်မာပြည်ရဲ့အပြစ်ရငြိမ်းချမ်းရေးကိစ္စတွေကိုတရုတ်နိုင်ငံတာဝန်ရှိသူတွေဘက်ကဆွေးနွေးလိမ့်မယ်လို့သုံးသပ်ကြပါတယ်။အကြောင်းဆုံးကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။တရုတ်ဘူဟုစစ်ကော်မရှင်အဖွဲ့ဝင်လည်းဖြစ်ပူတဲစဦးစီးဌာနစဦးစီးချုပ်ဗိုလ်ချုပ်ကြီးလီဆိုချန်းရဲ့ဖိတ်ကြားချက်အရတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာတက်မတော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ22ရက်အင်္ဂါနေ့မနေ့ပိုင်းကနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာသွားတာပါအမေရိကန်အပါဝင်ကုလသမဂ္ဂနဲ့နိုင်ငံတကာလူအခွင့်ရေးအဖွဲ့တွေကမြန်မာတက်မတော်ခေါင်းဆောင်တွေကိုပြစ်မှတ်ထားဒဏ်ခတ်ဖို့နဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးတွေလျှော့ချဖို့လှုံ့ဆော်နေချိန်မှာပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ခရီးစဉ်ပေါ်လာတာဖြစ်ပါတယ်ဒီခီးစဉ်ဟာမြန်မာစစ်ဘက်ခေါင်းဆောင်တွေဘက်ကနေတရုတ်နိုင်ငံကရက်တည်နေတယ်ဆိုတာကိုပြသလိုက်တဲ့ခီးစဉ်ပဲလို့တရုတ်နိုင်ငံယူနန်ပြည်နယ်မှာနေတဲ့စီအေးနိုင်ငံရေးသုံးသက်သူဒေါက်တာလှကျော်စောကမြင်ပါတယ
်အခုချိန်ကတရုတ်အတွက်အချိန်ကောင်းလေဘာဖြစ်လို့လဲဆိုတော့အဲဗမာပြည်ကအစိုးရကောစစ်တပ်ကောရခိုင်အရေးကြောင့် PR တွေနိုင်ငံတကာ PR တွေရနေတဲ့အချိန်မှာသူတို့အတွက်တတရာတတကြောင့်အသက်ရှူပေါက်ကတရုတ်ပြည်ပဲရှိတာ哦ဒါကြောင့်တရုတ်ကလည်းသူရာတုံးရခိုက်စွတ်ပြီးတွန်းပြီးစူးစမ်းနေပုံရတယ်ဒါဟာအခုဒီဇင်ဘာလမှာကျင်းပမဲ့ပင်လုံကြီးလာကအတွက်လဲတစုံတရာအကျိုးသက်ရောက်မှုရှိနိုင်မယ်ထင်တယ
်ရကန်အရေးကင်းပေါ်ကင်တွယ်ဆောင်ရွက်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုတရုတ်အစိုးရကထောက်ခံအားပေးမှုပြသလိုတာကြောင့်တရုတ်ပူတွဲစစ်ဦးစီးချုပ်ကဗိုလ်ချုပ်မင်းအောင်လှိုင်ကိုဖိတ်ကြားတဲ့ခီးစဉ်လို့သုံးသက်သူကတော့တရုတ်မြန်မာအရေးလေ့လာသူဦးတန်းစုနိုင်ပ
ါအနောက်အုပ်စုကနေပြီးတော့ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကိုပေါ့ဗျာဒီခိုင်ပင်ကလေးရေးခင်းနဲ့ပတ်သက်ပြီးတော့အဓိကတာဝန်ရှိသူဖြစ်ဆွဆွဲပစ်တင်ပြီးတော့ဖြစ်နိုင်လို့ရှိရင်ကျွန်တော်နိုင်ငံတကာခုံရုံးတီတင်မှုဂုံတိတ်ခါချဖို့အထောက်နေတဲ့အချိန်မှာတရုတ်ပြည်ကတော့ဒီမူဝါဒနဲ့ပြောင်းပြန်ပြန်ဘာမှကိုအရေးယူစရာအကြောင်းမရှိဘူးဆိုတဲ့ရက်ခံကာကွယ်မှုကနေခုလက်တွေ့ကြတဲ့ပြကြလိုက်တာကတော့ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းအတွေ့ရောမြန်မာတပ်မတော်အတွေ့ရောအတက်စရာဖြစ်တယ်လို့ထင်ပါတယ
်ဘူယုံမင်းအောင်လိုင်းရဲ့တရုတ်ခီးစဉ်အတွင်းတရုတ်တို့ရဲ့အကျိုးစီးပွားအတွက်အဓိကကျတဲ့မြန်မာပြည်ရဲ့အပြစ်ရငြိမ်းချမ်းရေးကိစ္စကိုပါဆွေးနွေးလိုက်မယ်လို့ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်2013ခုနှစ်တည်းကသမရရှီကျင်းဖိန်တင်ထားတဲ့ဒီပိုလန်မတဲ့စီမံကိန်းထဲမှာနော်အဲ့ဒီဟာဖြတ်မဲ့လမ်းအားလုံးဟာဗမာပြည်ရဲ့တရုတ်နဲ့နေချင်းဆက်နေတယ်ဟုတ်လားအဲ့မငင်းချမ်းသေးတဲ့ဒေသတွေဖြစ်တယ်အဲ့ဒေသတွေကငင်းချမ်းမှုမဟုတ်ချလိုအပ်တယ်အဲ့ဒီအတွက်ကဗမာတပ်မတော်ကဒီငင်းချမ်းရေးကိစ္စနဲ့ပတ်သက်လို့အလျှော်ပေးမှသို့မဟုတ်သူကိုယ်တိုင်လိုလားနှစ်သက်လာမှဖြစ်တဲ့အတွက်ဒီဗမာတပ်မတော်ကိုအဲတရုတ်ကအများကြီးချဉ်းကပ်နေတာဖြစ်တယ
်မြန်မာတပ်ချုပ်ရဲ့ခီးစဉ်အတွင်းအပြည့်ရဖို့ကြံနေသေးတဲ့အဖွဲ့ရိကိစ္စကိုလည်းနှစ်ဘက်တက်ကောင်းဆောင်တွေကြားဆွေးနွေးနိုင်တယ်လို့ဦးတန်းစုနိုင်ကသုံးသပ်ပါတယ
်။ဒါသူ့ရဲ့မဟာပြာလမ်းကြောင်းမှာအရေးပါတဲ့နေရာဖြစ်တဲ့အတွက်ဝါမကောင်းတဲ့ FNTC ရောက်ပိုင်းဖွဲ့တွေပေါ့။သူကျွန်တော်ပြည်သူရဲ့စေလုံငန်းစဉ်တွေမှာဒီမှာတက်မော်နဲ့ကျင်းတက်မော်ပြည်နိုင်ဆွေးနွေးတဲ့နေရာမှာအလေးနဲ့တောဆိုကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။တစ်ချိန်တည်းမှာမြန်မာတက်မော်ကနေပြီးတော့လိုအပ်တဲ့စည်လက်နဲ့ဝယ်ယူမှုစာချုပ်စာရမ်းတွေကပ်လာလိမ့်မယ်လို့ကျွန်တော်ကတော့မျှော်လင့်ပါတယ
်အခုအချိန်ဟာအာဆီယံနိုင်ငံတွေကစစ်ကောင်းဆောင်တွေကိုတနိုင်ငံချင်းစီအလိုက်တရုတ်နိုင်ငံကိုဖိတ်ခေါ်ပြီးတွေးဆုံနေတဲ့ကာလလည်းဖြစ်ပါတယ်အငင်းပွားပွေရာတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့လာမယ့်ဒီဇင်ဘာလတည်းတရုတ်နဲ့အာဆီယံနိုင်ငံတွေကြားသဘောတူစာချုပ်တွေချုပ်ဆိုမှုမတိုင်ခင်ဒီခီးစဉ်တွေဖြစ်ပေါ်လာတာပါဘူယုံမီမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်တွင်တရုတ်နိုင်ငံအစိုးရတာဝန်ရှိသူတွေတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ကအကြီးအကဲတွေနဲ့တွေးဆုံဆွေးနွေးမှာဖြစ်တယ်လို့တရုတ်စစ်ဘက်ဆိုင်ရာတင်နန်းကျောင်းတွေစက်ရုံတွေနဲ့အထင်ကြီးနေရာတွေကိုတွားရောက်လေ့လာမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။